ပါကစ္စတန်နိုင်ငံနောက်မြောက်ဘက်ဒေသမှာတာလီဘန်စန့်ကျင်သူနိုင်ငံရေးသမားတူတက်ရောက်လာတဲ့ဇာပနာအခမ်းအနားကိုအသေးခံဘုံးခွဲတက်ခတ်မှုတစ်ခုကြောင့်လူ15ယောက်ထက်မနည်းသေဆုံးတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရတယ်။နိုင်ငံရေးသမားကိုစတီခန်ကိုပြစ်မှတ်ထားတက်ခတ်တာဖြစ်နိုင်တယ်လို့လည်းရဲတပ်ဖွဲ့ကယုံကြည်ထားတာဖြစ်ပေမဲ့တက်ခတ်မှုအတွင်းမှာတော့သူဟာထိခိုက်မရှိလွတ်မြောက်ခဲ့တာပါ။တက်ခတ်မှုကြောင့်နောက်ထပ်လူပေါင်း30လောက်ထိခိုက်ဒဏ်ရာတွေရခဲ့ပြီးဒီထဲကအများပြားကတော့ဒဏ်ရာတွေပြင်းထန်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရတယ်။ခိုင်ဘာပတ်တွန်ခွာဒေသရဲ့မြို့တော်ပက်ရှဝါမြို့ကတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်တွေကကြေညာခဲ့ကြတာပါတက်ခတ်မှုမှာရှိနေတဲ့နိုင်ငံရေးသမားခံအားဆိုရင်ဘာသာရေးအစွဲမထားတဲ့နိုင်ငံရေးပါတီတစ်ခုဖြစ်တဲ့အဝါမီအမျိုးသားပါတီကဖြစ်ပြီးဒေသရင်းကစစ်သွေးကြောအုပ်စုတွေကိုဆန့်ကျင်လှုပ်ရှားနေသူတူပါဒေသခံရဲရဲရှိတူကတော့တက်ခတ်မှုဟာပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေနဲ့စစ်သွေးကြောတွေကြားပရိပခတ်တွေရဲ့ဒစိပိုင်းသာဖြစ်တယ်လို့ပြောဆိုပါတယ်ပက်ရှဝါမြို့နီးခိုင်ဘာလူမျိုးစုဒေသမှာစစ်သွေးကြော39ရောက်ကိုတုတ်တင်နိုင်တဲ့အကြောင်းပါကစ္စတန်လူမျိုးရေးတပ်တွေကပြောဆိုပြီးနောက်တစ်နေ့မှာပဲတက်ခတ်မှုကြုံခဲ့ရတာဖြစ်ပါတယ်